ဟုတ်ကဲ့မြန်မာစစ်ဘက်ကပြည်ပြင်ပြောင်းလဲရေးတွေလုပ်နေရမှာဘယ်လိုပြောင်းလဲမှုတွေကတကယ်အစ်စ်မှန်ပြောင်းလဲမှုလို့ဒေါအောင်ဆန်းစုကြည်အနေနဲ့ထင်မြင်ပါသလဲလို့ Wall Street Journal သတင်းတောက်ကပထမဦးဆုံးမေးမြန်းခဲ့ပါတယ်ပြောင်းလဲမှုတွေဖြစ်နေတဲ့အထက်ကသတင်းမီဒီယာတွေပေါ်တတ်မှတ်ထားတဲ့ကန့်သတ်မှုတွေရှော့ချလိုက်တာဟာသတင်းလွတ်လပ်ခွင့်ရရှိလာတာဖြစ်တဲ့အတွက်ကောင်းတဲ့အချက်ဖြစ်တယ်လို့ခံယူရမှာဖြစ်ကြောင်းဖြေကြားပါတယ်ဒါအပြင်မြန်မာပြည်သူတွေဟာနိုင်ငံရေးလုပ်ငန်းစုတွေမှာပါဝင်မှုအတွက်ပိုအားတက်လာကြောင်းအရင်တုန်းကလိုနှိုင်းယှဉ်မှုရအကြောက်တရားဖုံးလွှမ်းမှုတွေနည်းလာတာကြောင့်နိုင်ငံရေးမှာပိုပါဝင်လာကြတာဟာအဓိကအရေးကြီးတဲ့ပြောင်းလဲမှုဖြစ်ကြောင်းဒေါအောင်ဆန်းစုကြည်ကဖြေပါတယ်မြန်မာပြည်သူတွေလိုချင်နေတဲ့ပြောင်းလဲမှုအဆင့်ကိုမရောက်ရှိသေးပေမဲ့အရင်ကတည်းကစာရင်ရှေ့ဆက်ရမယ့်လမ်းကြောင်းကိုပိုရှင်းရှင်းလင်းလင်းမြင်တွေ့လာကြောင်းပြောပါတယ်တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီးသတင်းတောက်ကမေးမြန်းရမှာတော့လို့သမဝန်ကြီးဦးအောင်ကြီးနဲ့တမရဦးသိန်းစိန်တို့နဲ့တွဲဆုံဆွေးနွေးမှုတွေဟာအရင်တုန်းကနိုင်ငံတော်အေဂျင်တာအရေးနဲ့ဖွံ့ဖြိုးရေးကောင်စီ SPDC အာဏာပိုင်တွေနဲ့တွဲဆုံတာထက်အတိတ်ပဲပိုရှိတယ်လို့ယုံကြည်ကြောင်းဒေါအောင်ဆန်းစုကြည်ကဖြေပါတယ်အခုလက်ရှိမြန်မာပြည်ကိုဘယ်သူကအုပ်ချုပ်နေတာလဲလို့သတင်းတောက်ကမေးမြန်းတာကိုတော့တမရဦးသိန်းစိန်သာအဓိကအုပ်ချုပ်နေတာဖြစ်ကြောင်းလူတွေကတမရဦးသိန်းစိန်ကိုစစ်တပ်ကထောက်ခံသလားအစိုးရအဖွဲ့တွေမှကောထောက်ခံသူတွေရှိရလားစတဲ့မေးခွန်းတွေမေးမြန်းကြတာအတိတ်ပဲရှိကြောင်းမိမိအနေနဲ့ထင်မြင်မိတာကတမရဦးသိန်းစိန်သာအဓိကကြတဲ့ခေါင်းဆောင်ဖြစ်ကြောင်းပြန်လည်ဖြေကြားပါတယ်ဗိုလ်ချုပ်ကြီးတန်းရွှေဟာတရုတ်ပြည်မှာလို့ဒူဘိုင်းမှာလို့ပြောဆိုနေတာတွေဟာခေါလာဟာလာတာဖြစ်ကြောင်းမိမိအနေနဲ့ထင်မြင်တာကတော့69ရာခိုင်နှုန်းပြောနေတာကဗိုလ်ချုပ်ကြီးတန်းရွှေဟာမြန်မာနိုင်ငံမှာပဲရှိနေကြောင်းဒေါအောင်ဆန်းစုကြည်ကဖြေကြားပါတယ်စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးအမေရိကန်စစ်ဘက်ကချမှတ်ထားတာဖြစ်တဲ့အတွက်အမေရိကန်စစ်ဘက်ရဲ့တောင်းဆိုချက်တွေပြည့်ပြီလားဆိုတာကသာအဓိကအခေယာကြကြောင်းပြောဆိုပါတယ်ပိတ်ဆို့အရေးယူမှုဥပဒေတွေကတောင်းဆိုထားတဲ့အချက်တွေကနိုင်ငံအကျဉ်းသားတွေအလုံးလှုပ်ပြေးဟာအများဆုံးလိုအပ်ချက်ဖြစ်တယ်လို့ဆိုပါတယ်ဘယ်လိုပြောင်းလဲမှုကအဓိကကျတဲ့ပြောင်းလဲမှုဖြစ်ပါသလဲလို့မေးမြန်းရမှာတော့မြန်မာနိုင်ငံမှာလွတ်လပ်တဲ့တရားစီရင်မှန်တိုင်းအများဆုံးမြင်တွေ့လိုပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေပါတယ်လွတ်လပ်တဲ့တရားစီရင်မှန်တိုင်းမရှိတဲ့အခါမှာတရားစီရင်မှာကြိုတင်အမိန့်ချထားပြီးသားတွေကိုတရားရုံးတွေကပြန်လည်ဖတ်ပြရတယ်လို့ဖြစ်နေတယ်လို့ဖြေကြားပါတယ်တရားစီရင်မှန်တိုင်းလွတ်လပ်မှုမရှိတဲ့အခါမှာနိုင်ငံရေးယုံကြည်ချက်ကြောင့်နိုင်ငံရေးသမားတွေကိုမတရားသိမ်းဖမ်းဆီးထောင်ချတာတွေဖြစ်ရတယ်အနေဆုံးဆင့်ပြည်ပကယင်းနှိမ့်နှံသူတွေအနေနဲ့လည်းတရားဥပဒေစိုးမိုးတဲ့မြန်မာနိုင်ငံမှာသာယင်းနှိမ့်နှံလို့မှဖြစ်တယ်လို့ဖြေပါတယ်ဒါမှသာသူတို့ရဲ့ယင်းနှိမ့်နှံမှုတွေကိုဥပဒေကြောင်းအရအကာအကွယ်ပေးတဲ့စနစ်ရှိမယ်စီးပွားရေးဆိုင်ရာပြည်ပကတွေဖြစ်လာတဲ့အခါမှာလည်းဥပဒေကြောင်းအရရှင်းလင်းနိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကဖြေပါတယ်မြန်မာနိုင်ငံအနာဂတ်မှာအကြီးမားဆုံးအန္တရာယ်ကမြန်မာအစိုးရလည်းမဟုတ်ဘူးသမ္မတဦးသိန်းစိန်လည်းမဟုတ်ဘူးတရုတ်အစိုးရရဲ့ယင်းနှိမ့်နှံမှုတွေသာဖြစ်တယ်လို့မြန်မာနိုင်ငံသားတချို့ရဲ့ပြောကြားချက်ကိုသတင်းတောက်ကမေးမြန်းခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကမိမိအနေနဲ့အဲ့ဒီလိုမမြင်ကြောင်းဖြေပါတယ်ကြိုက်သည့်ဖြစ်စေမကြိုက်သည့်ဖြစ်စေတရုတ်နိုင်ငံဟာမိမိတို့ရဲ့အိမ်နီးချင်းနိုင်ငံသားဖြစ်ကြောင်းအရင်ကတည်းကလည်းတရုတ်နဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်အမြဲနေလာခဲ့တာဖြစ်ကြောင်းဒါကြောင့်နောင်လဲတရုတ်နိုင်ငံနဲ့မိတ်ဆွေကောင်းဖြစ်အောင်တည်ဆောက်ရမှာဖြစ်ကြောင်းပြန်လည်ဖြေကြပါတယ်တရုတ်နိုင်ငံကယင်းနှိမ့်နှံမှုတွေဟာပြဿနာရှိတယ်ဆိုတာမှန်ပါတယ်ဒါကလည်းပွင့်လင်းမြင်သာမှုမရှိတာကြောင့်ဖြစ်ရတဲ့ကိစ္စတွေကပိုများတယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေဟာလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လုံးအစိုးရကဘယ်လိုစီးပွားရေးယင်းနှိမ့်နှံမှုတွေလုပ်နေသလဲလက်ခံထားသလဲစတဲ့အချက်လက်တွေကိုမသိရတဲ့အတွက်တရုတ်ယင်းနှိမ့်နှံမှုတွေကိုဆန့်ကျင်တဲ့သဘောမျိုးဖြစ်ရတဲ့ကိစ္စတွေကများတယ်လို့ဆိုပါတယ်ယင်းနှိမ့်နှံမှုလို့ဆိုရမှာမြန်မာနိုင်ငံသားတွေအကျိုးစီးပွားကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောပါတယ်ကိုယ်နိုင်ငံကိုလာရောက်ယင်းနှိမ့်နှံကြတဲ့အခါမှာကိုကပိုအကျိုးမြတ်ခံစားခွင့်တော့အနိုင်ဆုံးရှိရမယ်လို့ဒေါအောင်ဆန်းစုကြည်ကပြန်လည်ဖြေကြားပါတယ်။လာမယ့်ကြားဖြတ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဝင်ရောက်ရှင်းပြမလား။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးသမားဖြစ်တယ်လို့ပြောတဲ့အတွက်နိုင်ငံရေးသမားဆိုရင်အာဏာရယူဖို့လိုအပ်တာမဟုတ်ဘူးလားလို့သတင်းတောက်ကမေးမြန်းခဲ့ပါတယ်။မှန်ပါတယ်နိုင်ငံရေးပါတီဖြစ်လာပြီဆိုရင်ရွေးကောက်ပွဲဝင်ရမယ်စတဲ့အချက်တွေကိုတစ်ချိန်မဟုတ်တစ်ချိန်မှာဖြတ်သန်းရစမြဲပါ။အဲ့ဒီလိုအခြေအနေကိုရောက်ဖို့ဆိုရင်မြန်မာနိုင်ငံသားတွေအနေနဲ့လွတ်လပ်စွာသူတို့ထောက်ခံသူတွေကိုရွေးချယ်ပိုင်ခွင့်ရှိရပါလိမ့်မယ်လို့ပြန်လည်ဖြေကြားပါတယ်။ဒါမဲ့ကြားဖြတ်ရွေးကောက်ပွဲအမီပါတီပြန်လည်မှတ်ပုံတင်မလားလို့သတင်းတောက်ကမေးမြန်းရမှာတော့နိုင်ငံရေးပါတီတွေမှတ်ပုံတင်ခြင်းဥပဒေပေါ်မှာသာမူတည်ပါလိမ့်မယ်လို့ဖြေပါတယ်။နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုပြန်လည်ပြင်ဆင်တာတွေတော့ရှိပါတယ်။အခုလောလောဆယ်လွှတ်တော်မှာဆွေးနွေးနေကြဆဲဖြစ်ပြီးအားလုံးဆုံးဖြတ်ချက်ကြပြီးထွက်လာတဲ့ချက်လက်ပုံမူတည်ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆုံးဖြတ်သွားမှာပါလို့ပြန်လည်ဖြေကြားခဲ့ကြောင်းတင်ပြလိုက်ရပါတယ်။